ခြင်းသည်ဒုတိယကျောင်းသားတစ်ပိတ်တတိယကျောင်းသားတစ်ပိတ်တို့စတင်ရာဖြစ်သည်တက္ကသအဆောက်အဦသည်နေချက်စန့်ကျင်ရေးလွတ်လပ်ရေးဖက်ဆစ်စနစ်စန့်ကျင်ရေးနှင့်ဆရာနာရှင်စနစ်စန့်ကျင်ရေးတို့စတင်ရာဖြစ်သည်
ကျွန်တော်ပညာရေးအကြောင်းကိုကျွန်တော်တို့စဉ်းစားကြတဲ့အခါမှာပေါ့နော်အဓိကသိမှုဆိုတဲ့အရာပေါ့သိမှုဆိုတဲ့အရာပေါ့အသိဉာဏ်ကိုတနေရာကနေတနေရာတယောက်ကနေတယောက်ဆရာကနေတပည့်အဲ့လိုမျိုးပို့ချတဲ့ဖြစ်စဉ်ပေါ့ပြီးတော့ကျတော့ဒီအသိဉာဏ်ကိုလိုက်စားတဲ့ပေါ်ထုတ်တဲ့ဖြစ်စဉ်အကြောင်းကိုကျွန်တော်တို့ပြောနေရလို့ကျွန်တော်နားလည်ရမှာပေါ့တကယ်ပညာရေးရဲ့မူလဘူတာမွန်မြတ်တဲ့ရည်ရွယ်ချက်တွေဖြစ်တဲ့ဒီအသိပညာကိုတယောက်ကနေတယောက်ပို့ချတာပြီးတော့အသိပညာအသိကိုတကယ်ထုတ်ဖော်တာဒီမွန်မြတ်တဲ့ရည်ရွယ်ချက်တွေကိုတကယ်အကောင့်ထဲဖော်နိုင်မှုဆိုရင်ပညာရေးဟာအစိုးရရဲ့ဘိုလ်ချုပ်ကံမှုတွေမကဘူးဒီငွေကြေးအကျိုးစီးပွားရဲ့ချုပ်ကံမှုဒီဘိုလ်ချုပ်ကံမှုတွေအားလုံးကနေလုတ်ကင်းတဲ့ပညာရေးမျိုးဖြစ်ရမယ်လို့ကျွန်တော်ကနားလည်ထားပါတယ
်ဒါကတော့ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂပညာရေးနဲ့သုတေသနတာဝန်ခံကိုအောင်ဖုံးမော်ဖြစ်ပါတယ်ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂဟာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာ2008ဖွဲ့စည်းပုံခြေခံဥပဒေဖြတ်သိမ်းရေးကိုပထမဦးဆုံးလှုံ့ဆော်တိုက်တွန်းခဲ့တယ်လို့အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပွားခဲ့တဲ့အစောဆုံးလူမှုဆန္ဒပြပွဲနဲ့တပိတ်တွေကိုမဟာမိတ်အင်အားစုတွေနဲ့ပူးပေါင်းပြီးစီစဉ်ဆောင်ရွက်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။ကိုအောင်ဖုံးမော်ဟာကျောင်းသားသမဂ္ဂရဲဘော်တယောက်အနေနဲ့လှုပ်ရှားမှုတွေကြောင့်2021ခုနှစ်မတ်လ3ရက်နေ့မှာစစ်ကောင်စီတပ်ကဖမ်းဆီးပြီးတော့ထောင်ဒဏ်3နှစ်ချမှတ်တာခံခဲ့ရပါတယ်။2023ခုနှစ်မှာထောင်ကပြန်လွတ်ခဲ့ပေမဲ့စစ်ကောင်စီတပ်ကမျက်ခြေမပြတ်စောင့်ကြည့်နေတာကြောင့်လွတ်မြောက်နေမည်တနေရာကိုထွက်ခွာခဲ့ပါတယ်။အခုတော့သူဟာရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရဲ့ဗဟိုအလုံးမှုဆောင်အဖြစ်ဆက်ပြီးတော့တာဝန်ယူထားတယ်လို့အထွေထွေသပိတ်ကော်မတီ General Strike Committee GSC ရဲ့တွဲဖက်ညှိနှိုင်းရေးမှူးအဖြစ်အဖွဲ့ရဲ့နိုင်ငံခြားရေးမူဝါဒရေးနဲ့လူမှုလှုပ်ရှားမှုနဲ့သက်ဆိုင်တဲ့အရေးတွေမှာညှိနှိုင်းဆောင်ရွက်ရတဲ့တာဝန်နဲ့ GSC တစ်ခုလုံးရဲ့ပြောရေးဆိုခွင့်ရှိသူတာဝန်တွေကိုပါယူထားတယ်လို့ကိုအောင်ဖုံးမော်ကပြောပါတယ
် General Strike Committee GSC ဆိုတာကတော့ဒီ2021ဆေးရနာသိမ်းပြီးနောက်ပိုင်းမှာဒီနိုင်ငံအဖွဲ့အစည်းပေါင်းတပိတ်အဖွဲ့အစည်းပေါင်း20ကျော်ကနေပြီးတော့စုပေါင်းမျိုးတနိုင်ငံလုံးမှာရှိရတဲ့ဒီတပိတ်တွေကိုချိတ်ဆက်ပြီးတော့ပေါ်ဆောင်မှုအတွက်ဖွဲ့စည်းလိုက်တဲ့အဖွဲ့အစည်းဖြစ်ပါတယ်ပေါ့အခုလက်ရှိမှာဆိုရင်တော့ကျွန်တော်တို့ GSC အနေနဲ့ဒီနိုင်ငံခြားရေးနဲ့လူမှုလှုပ်ရှားမှုကိုအအောင်ဆိုင်ပြီးတော့လှုပ်ဆောင်နေရမျိုးရှိပါတယ်အခုလူမှုလှုပ်ရှားမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့လက်ရှိအချိန်မှာပေါ့ဒီတန်းပြင်းနဲ့မှာစည်ရေးအချိန်ကအဲ့လိုမျိုးမြင့်တက်လာတဲ့အချိန်တွေတခုမှာလူမှုလှုပ်ရှားမှုကပိုပြီးတော့ကျွန်တော်တို့လည်းပြောလက်ရှိအချိန်မှာလိုအပ်နေတယ်လို့ GSC ကယုံကြည်ထားပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့လူမှုလှုပ်ရှားမှုဆိုတာဒီဒါဟာလက်နက်မဲ့ပြည်သူလူထုရဲ့နိုင်ငံရေးလက်နက်မဲ့ပြည်သူလူထုရဲ့အတန်းပဲဖြစ်ပါတယ်။အဲ့တော့ဒီလက်နက်ရှိသူတွေအင်အားရှိသူတွေပေါ့လက်နက်ရှိသူအင်အားရှိသူတွေကသာလျှင်ကျွန်တော်တို့ရဲ့ကံကြမ္မာကိုအဆုံးဖြတ်မပေးသွားဖို့အတွက်ကျွန်တော်တို့ကလူမှုလှုပ်ရှားမှုကိုလက်ကိုလောက်ရမယ်လို့ကျွန်တော်တို့ယုံကြည်ပြီးတော့ဒီလူမှုလှုပ်ရှားမှုတွေကိုဆက်ပြီးတော့အကောင့်ထဲပေါ်လျက်ရှိပါတယ်။
အခုအချိန်ဟာစစ်အာဏာရှင်စနစ်ကိုဆန့်ကျင်တော်လှန်နေသူအားလုံးအတွက်မျှော်လင့်ချက်ရောင်နေထွန်းလင်းနေချိန်ဖြစ်ပါတယ်။ပြည်သူလူထုများစွာရဲ့အသက်သွေးချွေးတွေတင်မကပိုင်ဆိုင်မှုတွေကိုပါစွန့်လွတ်ပေးဆက်ပြီးတော့ရရှိလာတဲ့ရလဒ်တွေကြောင့်ပျော်ရွှင်အားတက်နေချိန်မှာအားလုံးသတိကြီးစွာနဲ့အရေးတကြီးဖြေရှင်းရမယ့်ကိစ္စတစ်ခုရှိလာတယ်လို့ကိုအောင်ဖုံးမော်ကသူ့ရဲ့စိုးရိမ်မှုကိုပြောပြပါတယ်
။လက်ရှိအချိန်နဲ့အရာပေါ့နော်။ကျွန်တော်တို့ဒီတော်လှန်အင်အားစုတွေဘက်ကနိုင်ငံရေးအရာရောစီးရေးအရာရောလုံးဝအတိအသတ်အသာစီးရထားရဆိုတာဒါညင်းမရတဲ့အနေထားပဲပေါ့နော်ဒါတေချာတဲ့အချက်ပဲဒါပေမဲ့လို့ကျွန်တော်တို့အဓိကထပ်ပြီးအောင်ဆိုင်မဲ့အရာကကျွန်တော်တို့ဒီတော်လင်းအင်အားစုတွေအတွင်းမှာလည်းမျိုးဖြစ်ပျက်နေတဲ့ကိစ္စတွေပေါ့ဥပမာENERGY လောက်ခံအဖွဲ့နဲ့ဒီတခြားတော်လင်းအင်အားစုတွေကြားထဲမှာဖြစ်ပျက်တဲ့ကိစ္စတွေပေါ့ဒီကိစ္စရက်တွေကအခြေခံကြတဲ့ပြဿနာတစ်ခုပါနေလာတာဖြစ်တယ်ပေါ့အဲ့ဒီအခြေခံကြတဲ့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့ကလွတ်မြောက်ရေးအတွက်ပေါ့ကျွန်တော်ကကြိုးပမ်းအားထုတ်ကြတဲ့အခါမှာလွတ်မြောက်ရေးကိုမရသေးခင်မှာပဲလွတ်မြောက်ရေးအရသာမြေတမုံတော့မှကျွန်တော်တို့အဲ့လိုမျိုးမခံစားရသေးခင်မှာပဲကျွန်တော်တို့အပေါ်အုတ်ချုပ်မင်းလုံးခွင့်ဘသူကသာလဲရှိပါတယ်ဆိုပြီးကြိုးပြီးရွေးထားတာဆိုလိုချင်တာလွတ်မြောက်ရေးမရသေးခင်မှာပဲကျွန်တော်ကတခင်ကြိုးရွေးထားရကြတဲ့ပြဿနာလို့ကျွန်တော်မြင်ပါတယ်အဲ့ဟာကကျွန်တော်တို့ဖြေရှင်းရမယ့်ပြဿနာတစ်ခုဖြစ်လာပြီလို့ကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံတွင်းမှာအင်အားနဲ့အာဏာရှိတဲ့အဖွဲ့အစည်းတွေလည်းများပြားလာချိန်မို့အမိတ်အာဏာအရဆောင်ရွက်ရချိန်မျိုးမှာတော့ကိုယ့်ရဲ့လောက်ရတိုင်းကိုကိုယ့်ရဲ့ဥရဲအသေးရဲကတိတဲ့ကိုကျင့်တရားပိုင်းဖြတ်မှုအတိုင်းဆောင်ရွက်ကြဖို့လေကိုအောင်ဖုံးမော်ကတိုက်တွန်းခဲ့ပါတယ်ရှင
်ဒီလူငယ်တွေမှမဟုတ်ဘူးဘယ်သူမဆိုအတွက်ပေါ့အခုလိုမျိုးဒီတမ်းပြီးအနှံ့ပြားမှာအနှံ့ပြားစစ်တလင်းဖြစ်လာတဲ့အချိန်ပြီးတော့အင်အားကပဲအဲ့လိုမျိုးအရာရာကိုအဆုံးဖြတ်ပေးတယ်လို့ ပေးတယ်လို့အမျိုးဖြစ်လာတဲ့အချိန်ကာလတစ်ခုမှာကျွန်တော်တို့ကဒီလက်နက်ရှိသူအင်အားရှိသူတွေရဲ့ပုတ်တိုက်ချေလဲမှုတွေကြားထဲမှာဒီအင်အားတွေရဲ့လွတ်မိုးချေလဲမှုကိုပဲတသိမသိနာခံမှုဆိုတာထက်ကိုယ့်ရဲ့ကိုယ်ပိုင်ကိုချင်းတရားပေါ်မှာပဲအဆုံးစုံအဲ့လိုမျိုးနောက်ဆုံးအချိန်ဒီအဲ့လိုမျိုးကြံ့ကြံ့ခံရက်တည်ကြဖို့ပေါ့ဒီပြီးတော့ဒီလိုရက်တည်ရတာပဲဒါကျွန်တော်တို့ရဲ့တကယ်လူကုန်သိက္ခာဖြစ်တယ်ဆိုတာပဲနှလုံးသွင်းထားကြဖို့ပေါ့အဲ့လိုပဲကျွန်တော်ပြောချင်ပါတယ်